ကဲ့ဒေါက်တာဆေယသက်ခင်ဗျာမြန်မာနိုင်ငံမှာအခုဒီကိုဗစ်တတိယလှိုင်းပေါ့နော်ပတ်ဝန်းကျင်နိုင်ငံတွေအထူးသဖြင့်တော့အိန္ဒိယကနေတဆင်ခုဆက်မှာကိုစိုးရိမ်နေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံပန်းနေကြပါတယ်အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမတည်ကြတဲ့အချိန်မှာပေါ့နော်ဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျွန်မရောစစ်ကောင်စီကောင်းဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးထွက်ဆိုးကျပေါ့အဲ့ဒီအပေါ်မှာဘလို့ပြင်ဆင်တဲ့နဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ရှင်းပြခြင်းလ
ဲအိန္ဒိယမှာအခြေအနေတော်တော်အကြီးအကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီဗက်ဆင်းတွေကိုတခြားနိုင်ငံတွေကိုတို့ဆက်လက်ပြီးတော့ over တို့ရဆိုင်လိုက်ပြီးတို့နိုင်ငံကိုတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောရတယ်ပေါ့နော်ဆိုတော့တခြားဗက်ဆင်းပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ဗက်ဆင်းပေါ့နော် Sinovac ဆိုတဲ့ဟာဘလောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ Russia မှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်နဲ့သူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှ Brazil မှာသွားလုပ်တော့တရားဝင် WHO ကြေညာပြီးတော့လာလုပ်တာဟိုခိုးချောင်ခိုးဝဲလင်းမြန်ပေါ်နဲ့တယ်လာပြီးတော့လာပြီးပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့ဒီအတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူဒန်းစားတခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးတာလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော် US မှာကတော့၃ခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီ၃ခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 Trial လို့ခေါ်တဲ့လူသားတွေမှာစမ်းသပ်ပြီးတော့ Safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပြလိုက်တာပေါ့ဒါတော့မှ Phase 4 Trial လို့ခေါ်တဲ့post market survey တွေပေါ့เนาะအခုကျွန်တော်တို့စီမှာလဲလွန်ခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွရွသေးသေးကြီးဖြစ်သွားပြီးတော့ Johnson and Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့နှီးပါလောက်ကိုရှိကြတယ်မထိုးချင်ကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့เนาะဘာဖြစ်လို့လဲဆိုတော့ prefer ဝါတဲ့အတွက်ကြောင့်လေးဖြတ်တဲ့ဆိုတဲ့ဟာလေးလည်းကျွန်တော်တွေးခဲ့ရတယ်အဲ့ဒါဒီအများများဆဆရမဟုတ်ပါဘူးလူသူတို့ထိုးထားတဲ့တန်းပေါင်းမြောင်များဆိုတော့ဒိုးဆဲမှာ15ယောက်တွေ့ရတော့မှချစ်ချင်းကိုဒီဘက်မှာပေးတာကိုရပ်လိုက်တယ်တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်ထပ်တစ်ခါပြန်ချိုးလို့ရပါတယ်ဆိုပြီးပြောတာတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson and Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါတယ
်ဟုတ်ကဲ့ဆရာအခုဒီတရုတ်ကကာကွယ်ဆေးက American နဲ့ India ကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်းလိုက်လို့ရှိရင်ဘလို့ကွာခြားမှုရှိလဲဆရာ
အော်ကျွန်တော်တို့လက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်အရင်တော့ကပောက်မှာတစ်ခါမှမသုံးခဲ့ဘူးတဲ့အတူတူပြ Messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်တကယ်ကိုသေးသေးမွားမွား whole base level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ပမာပြူကိုသွားတဲ့ဟာကြတော့သူကနည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပေးလိုက်တာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူး။ကမ္ဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းပဲသူတို့ထုတ်ထားတာပါ။ပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ်2 European country နှစ်ခုမှာရှိတဲ့ virus တွေကိုသူတို့ယူပြီးတော့သတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက်တယ်။ kill virus vaccine လို့ခေါ်ပါတော့။တက်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်းနိုင်တော့ဘူး။ကိုယ်တည်းကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်တည်းကိုရောက်လာတဲ့အခါကျလို့ရှိရင်သူ့ကို memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovirus က safe ဖြစ်တဲ့အရာတော့သိကြ Phase 3 trial မှာစိုးစိုးဝါးဝါးကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူတူ Indonesia ပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော် Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့သုံးနိုင်ငံပဲအဓိကအနေနဲ့ phase 3 trial ကိုသူတို့လုပ်ခဲ့ကြရတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့90ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်အဲ့ဒီတော့ဒီတရုတ်ကရုရှားကာကွယ်ဆေးတွေနဲ့ပတ်သက်လို့ရော
Russia နိုင်ငံထုတ်တဲ့ vaccine ကိုဘလို့နီးနဲ့လုပ်ထားတယ်ဆိုတာလေသူတို့တရုတ်ဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူးဘလောက်ကြီးအထိကောင်းတယ်ဘယ်လိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော် ဆိုတော့တရုတ်ဗက်ဆင်းကဘရာဇီးယားစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးတော့ပြောတာသိကောင်းတော့ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်အထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့တူရကီဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်အထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခမန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်အထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချိန်ချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus တို့တောင်အာဖရိကလာတဲ့ virus တို့နောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်ကေစီများဖြစ်လာတဲ့အကြBritish Newton ပေါ့နော်ဒီမျိုးကွဲတွေကိုဘလောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က OK တယ် AstraZeneca ကတေချာတယ်လို့ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်ဘူး 70% နီးပါးကျော်ကျော်လောက်ပဲ efficacy ဖြစ်တယ
်ဟုတ်ကဲ့ဆရာဒီတော့အခုဒီတရုတ်ကာကွယ်ဆေးထိုးมาတဲ့နောက်ဆုံးပြည်သူတွေကိုဘယ်လိုအကြံပြုချင်လဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine နဲ့စာလို့ရှိရင်တော့ Sino ကိုထိုးလို့ရှိရင်တော့safe ဖြစ်ပါတယ် prepare လုပ်လို့ရတဲ့အပိုင်းတွေကတော့ကိုဟာကို temperature ချိန်တာဘာလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်း vaccine ကြောင့်ဖြစ်လာမဲ့ဆိုဂျိုးဒီဇန်းနဲ့ပါလိမ့်မယ်ဘာလို့လဲဆိုတော့ virus ကိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဟိုကိုလက္ခဏာတစ်ခုခုဖြစ်လာတယ်ဆိုလို့ရှိရင်သိကျွမ်းတဲ့လူတွေအတိုင်းမှာ vaccine ကြောင့်ဖြစ်လာမဲ့ဆိုဂျိုးအားတော့ vaccine မဆိုဖြားခြင်းနာခြင်းကိုရီလက်တွေကြိုက်ခဲခြင်းမအီမတာဖြစ်ခြင်းဒါမျိုးလေးတွေကတော့ရှိပါတယ်ဒါပေမဲ့မပြောပါတော့တဲ့ side effect တွေကိုကျွန်တော်ပြောကြည့်ပါတယ်ဟိုအကောင်းဆုံးအကြံဉာဏ်ပေးခြင်းတဲ့တစ်ချက်ကတော့မြန်မာနိုင်ငံအနေထားမှာရှိတဲ့အများစုသောလူတို့ဒီဟိုအရင်တုန်းကလည်းတီးခဲ့တဲ့ကိုယ့်ဟာကိုယ်ကာကွယ်ခြင်းဒီအားလုံးထက်စာလို့ရှိရင်တော်တော်ကြီးကိုအရေးကြီးတဲ့အကြံဉာဏ်ပါပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ